ပြည်ပြည်နယ်လွယ်ကော်မြို့မှာဗိုလ်ချုပ်အောင်ဆက်ရုပ်ထုဆက်ထူတာကိုကန့်ကွက်ဆန္ဒပြခဲ့ရတဲ့ KNY တိုင်းရင်းသားတွေကိုအာဏာပိုင်တွေဖမ်းဆီးရေးယူပြီးအင်အားသုံးနှိမ့်နေတဲ့လူရက်တွေကိုရတ်တမှုကုလသမဂ္ဂလူ့ခွင့်ရေးထုကိုယ်ဆောင်ကတောင်းဆိုလိုက်ပါတယ်။ရတ်တဖွဲ့ကရောဘတ်ကြည်စံသုံးနှိမ့်နေတဲ့အတွက်ဆန္ဒပြသူ20လောက်ထိခိုက်ဒဏ်ရာရခဲ့ပြီးနောက်မှာပဲမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထုကိုယ်ဆောင်ရန်ကြီးတွေကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အစိုးရကလူနည်းစုတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့တိုင်းပြည်ညီညွတ်ရေးနဲ့ငြိမ်းချမ်းပြီးဒီမိုကရေစီရရှိဆောင်ရွက်ဖို့ပြက်ကွက်တဲ့နောက်ထပ်စံနမူနာတစ်ခုဖြစ်တဲ့အကြောင်းလဲကြေညာချက်မှာထုကိုယ်ဆောင်ကပြောဆိုထားပါတယ်။ငြိမ်းချမ်းစွာဆွေးနွေးပြီးကိုယ်စိုးရိမ်မခင်တဲ့ကိစ္စတွေအပေါ်သဘောထားဆန္ဒထုတ်ဖော်သူတွေရဲ့အခွင့်အရေးကိုလေးစားဖို့လဲမြန်မာဆွေးရကိုတိုက်တွန်းခဲ့တာပါ။လိုက်ကွန်မြို့မှာဘူဂျောင်းဆန်ရုပ်ထုဆက်တူခဲ့တဲ့ပြည်နယ်ဆွေးရရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ရောအစောပိုင်းဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံခဲ့ရတဲ့တက်ကြွလှုပ်ရှားသူကရင်လူငယ်တွေကိုပြန်လွတ်ပေးဖို့ပါတောင်းဆိုဆန္ဒပြခဲ့ကြတဲ့ထောင်ချီရဲ့လူကိုတော့မနေ့တုန်းကပဲရဲတွေကရဘာကြီးတွေမိသက်ပတ်တွေတုံးနှိမ်နှင်းခဲ့ပါတယ်။မျက်နှာနဲ့ခန္ဓာကိုယ်တွေပေါ်မှာဒဏ်ရာရရှိခဲ့ကြတဲ့ဆန္ဒပြသူတွေရဲ့သူးထွက်တံရုံဓာတ်ပုံတွေဟာလည်းအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေတာပါ။ကံကွန်မှုတွေကြုံရတဲ့အတွက်ဘူဂျောင်းဆန်ရုပ်ထုဆက်တူမဲ့အစီအစဉ်ကိုပြည်နယ်ဆွေးရကပြီးခဲ့တဲ့နှစ်မှာဆိုင်းငံ့ထားပေမဲ့ဇန်နဝါရီလ31ရက်နေ့မှာစိုက်တူခဲ့ရတာကဆန္ဒပြပွဲတွေတကြောပြန်ပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်။ကြားပြည်နယ်မှာဘူဂျောင်းဆန်ရုပ်ထုဆက်တူတာကိုငြင်းငြင်းချမ်းချမ်းကန့်ကွက်ဆန္ဒပြသူတွေကိုဖမ်းဆီးအရေးကြီးမှုတွေနဲ့ဖိနှိပ်မှုတွေကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ဗန်ဒူလာပန်းချံမှာလည်းမနေ့တုန်းကပဲရန်နဲ့ချီတဲ့လူတွေစုဝေးဆန္ဒပြခဲ့ကြပါတယ်။